America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ22ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျမအနံလောက်တို့ပြောပြမှာပါအမေရိကန်ရဲ့ drone ယာဉ်ကိုပစ်ချခဲ့တဲ့အတွက်အီရန်ရဲ့ပြင်မတချို့ကိုပြန်ပြီးတော့တိုက်ခိုက်ဖို့အမိန့်ပေးပြီးမှာပဲအရသားတွေကိုထိခိုက်မှာဆိုတဲ့အတွက်ဆိုပြီးသမ္မတထရမ့်အမိန့်ကိုချက်ချင်းပြန်ရုပ်သိမ်းခဲ့ပါတယ်ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့တိုက်ခိုက်ဆန္ဒပြသူတွေရဲဌာနချုပ်ကိုဝိုင်းလိုက်တဲ့အပေါ်မှာရဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်ဒီခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးအပါဝင်အာဆီယံဒေသတွင်ကိစ္စရပ်အတော်များများကိုဆွေးနွေးမဲ့အာဆီယံရဲ့ထိပ်တန်းညီလာခံထိုင်းနိုင်ငံမှကောင်းမှဒီကနေ့စတင်ပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမဲ့ထိပ်တန်းရောက်သတင်းတွေကတော့စီးရဲတင်းမာနေစေရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်မှာတော့အင်တာနက်ဒေတာသုံးစွဲမှုတွေယာယီဖျက်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်
အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီးအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ဆက်ခင်လိုက်ရပြီဟူပါလေအဲအဓိကတော့သူတို့တိုက်ချစ်တဲ့နေရာတွေပေါ့အခုချင်း
နောက်ပိုင်းမှာဒီသတင်းအပြည့်အစုံနားဆင်ရပါမယ်ရှင်နောက်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာမှာတော့အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတကကြာတာရင်းတွေကခွင့်ပြုချက်ပေးခဲ့ပေမဲ့လို့ခွင့်ပြုချက်ပြန်ပြီးရုတ်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ဝေဝါးအမိန့်ပေးမှုဟာအီရန်အတွက်ပို့ပြီးတော့ရောင်းတက်စရာဖြစ်လာစေတယ်ဆိုပြီးအကဲခတ်တွေသုံးသပ်ကြတဲ့သတင်းနောက်ကမ္ဘာကြီးပူရင်းမှုဖန်တီးတဲ့ဖလုံငွေတန်းွေရှော့ချဖို့အိုဘားမားချမှတ်ခဲ့တဲ့စီမင်းကိုဒေါ်နယ်ထရန့်အစိုးရကစီမင်းသက်ချမှတ်လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံရဲ့ထောက်လှမ်းရေး drone ယာဉ်ကို Hormuz ပင်လယ်ကွေ့မှာပစ်ချခဲ့တဲ့အီရန်နိုင်ငံထက်ကပြစ်မှတ်တချို့ကိုပြန်ပြီးတော့တိုက်ခိုက်ဖို့အမေရိကန်သမ္မတ Donald Trump ကအမိန့်ပေးခဲ့ပေမဲ့အရက်သားတွေကိုထိခိုက်မှာဆိုတဲ့အတွက်ဆိုပြီးအမိန့်ကိုချက်ချင်းပြန်ရုပ်သိမ်းခဲ့တယ်လို့သမ္မတ Trump က Twitter လုံမှုကွန်ရက်မှာမနေ့တောက်ကြာနေ့ကရေးသားခဲ့ပါတယ်အီရန်ရဲ့ radar တွေနဲ့ဒုံးစင်ဒုံးပစ်စင်တွေလိုပြစ်မှတ်တွေကိုတိုက်ခိုက်ဖို့အမိန့်ပေးအပြီးမှပြန်ရုပ်လိုက်တာပါလက်နက်အပြည့်နဲ့တိုက်ခိုက်ဖို့အဆင်သင့်ဖြစ်နေတဲ့အချိန်မှာပဲလူ150လောက်တင်နိုင်တယ်ဆိုပြီးဗိုလ်ချုပ်တယောက်ကပြောလို့10မိနစ်လောက်အလိုမှာပဲအမိန့်ကိုပြန်ရုပ်သိမ်းခဲ့တာဖြစ်ကြောင်းသမ္မတထရမ့်က Twitter မှာရေးတာပါအီရန်ကိုတိုက်ဖို့သူ့အနေနဲ့အလင်းမလိုပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်အီရန်နိုင်ငံထက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့တဖန်ပြန်ပြီးတော့ဆွေးနွေးညှိနှိုင်းလာအောင်ဖိအားပေးတဲ့အနေနဲ့အမေရိကန်အစိုးရရဲ့အပြင်းထန်ဆုံးစီးပွားရေးတန်ခါပိတ်ဆို့မှုအဖြစ်တရာပတိနေကပဲထပ်တန်ခါပိတ်ဆို့မှုတချို့ထပ်ပြီးတော့ချမှတ်ခဲ့တာပါအီရန်အနေနဲ့အမေရိကန်ကိုသာမကတကဘာလုံးကိုဆန့်ကျင်ပြီးနျူကလ িয়ার လက်နက်ဘရောမှမပိုင်ဆိုင်စေရဘူးလို့လည်းသမ္မတထရမ့်က Twitter မှာရေးပါတယ်အလို့တော်ဥက္ကဋ္ဌနန်စီပလိုစီကတော့အီရန်နိုင်ငံနဲ့အလွန်အနဲများပြီးတော့ထိလွှဲရှာလွှဲဖြစ်တဲ့အခြေအနေကိုရောက်နေပြီဖြစ်တယ်လို့အမေရိကန်ကတုံ့ပြန်မယ်ဆိုရင်တော့တင်းမာမှုတွေပြေလျော့ပြီးတော့အမေရိကန်ကိုအကျိုးများစေတဲ့တုံ့ပြန်မှုမျိုးတာဖြစ်ရမယ်လို့လည်းပြောပါတယ်။အီရန်ကိုစီးရဲအရတိုက်ခိုက်မယ်ဘယ်လိုလုပ်ရမျိုးကိုမဆိုအမေရိကန်လွှတ်တော်ရဲ့အတည်ပြုချက်အရင်ဆုံးတန်ခေါ်ရမယ်လို့လည်းမစ်ပလိုစီကပြောပါတယ်။
ဗြိတိန်နိုင်ငံရဲ့အရှေ့လယ်ပိုင်းဒေသဆိုင်ရာဝန်ကြီးအန်ဒရူးမော်ရီဆန်ဟာအီရန်နိုင်ငံကိုမနေ့ဖြန်တနင်္ဂနွေနေ့မှာတွေ့ရောက်မှာဖြစ်ပါတယ်။အီရန်ကအမေရိကန်ရဲ့ဝေထိန် drone ယာဉ်ကိုပစ်ချလိုက်ပြီးတဲ့နောက်နိုင်ငံသားဆွတ်ဆန်ရေးပို့ပြီးတင်မာလာနိုင်ခြင်းမှာပဲပြည်မနေ့နဲ့ပြည်သူ့ဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်တွေ့ရောက်မှာဖြစ်တယ်လို့ဗြိတိန်နိုင်ငံကပြောပါတယ်။ဒေသတွင်းမှာအခုလိုတင်မာမှုတွေမြင့်တက်လာပြီးနျူကလ িয়ার သဘောတူညီမှုအနာဂတ်အတွက်အရေးပါတဲ့အချိန်မှာအခုလိုတွေ့ရောက်တာကအီရန်အစိုးရနဲ့နောက်ထပ်ပွန်းလင်းမြင်သာပြီးပြည်သူ့ဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထဲမှာပြောထားပါတယ်။ဝန်ကြီးမော်ရီဆန်အနေနဲ့ဒေသတွင်းမှာထိမှန်မှုတွေအများဆုံးရှင်းချဖို့တောင်းဆိုသွားမှာဖြစ်သလိုဒေသတွင်းမှာအီရန်နိုင်ငံရဲ့လုံဆောင်ချက်တွေနဲ့ဗြိတိန်နိုင်ငံကပြည်ပေါ်မှာဆက်လက်ဆောင်ရွက်နေတဲ့နျူကလ িয়ার သဘောတူညီမှုအပေါ်မှာအီရန်ဘက်ကလိုက်နာတော့မှာမဟုတ်ဘူးလို့ချင်းချောက်လိုက်တာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကိုပြောသွားမှာဖြစ်ပါတယ်ခင်ဗျာ။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘာချလက်ရဲ့အကြံပေးချက်တွေကိုအလေးနက်ထားပါတယ်လို့ပြောပါတယ်။နိုင်ငံတိုင်းမှာမတူကွက်ပြတဲ့စံသတ်မှတ်ချက်တွေရှိနေမှာဖြစ်တယ်လို့ပဲမစ်ဘာချလက်ရဲ့အကြံပြုချက်တွေနဲ့ကမ်းလှမ်းချက်တွေကိုသမ္မတအုပ်အနေနဲ့အလေးနက်ထားလက်ခံမှာပါလို့တောက်ကြနေကမဟာမင်းကြီးနဲ့တွေ့ဆုံအပြီးမှာပဲသမ္မတမာဒူရိုကပြောဆိုခဲ့တာပါ။ဗင်နီဇွဲလားနိုင်ငံတွင်းကလူခွင့်ရေးအခြေအနေကိုစောင့်ကြည့်အကဲခတ်မဲ့ကိုယ်စားလှယ်အဖွဲ့အစည်းကိုမဟာမင်းကြီးဘတ်ချလက်ကဆီလုပ်လိမ့်မယ်လို့လဲဗင်နီဇွဲလားအတိုက်ခံကောင်ဆောင်ဟွမ်ဂွိုက်ဒိုကအစောပိုင်းမှာပြောဆိုထားပါတယ်။ တိုင်းပြည်တွင်းကစားနပ်ရိက္ခာနှင့်စေဝါရီပြက်လက်နေတဲ့ကိစ္စတွေနဲ့ဆက်သွယ်ပြီးတော့ကိုယ်စားလှယ်အဖွဲ့ကစုံစမ်းစစ်ဆေးကြမယ်လို့လဲမစ္စတာဂွိုက်ဒိုကပြောပါတယ်။တမရမာဒူရိုအစိုးရအဖွဲ့ကအထက်အခါတွေကိုနိုင်နေတဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေကိုလဲစုံစမ်းစစ်ဆေးကြမှာပါ။ဒီခေတ်စဉ်ဟာဗင်နီဇွဲလားကိုကုလသမဂ္ဂလူခွင့်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ satin lo sang melu, Kamaya American Dream Media Riga Pobya Nijabare, Washington Post Rena Diga Satin Pobya Lady season up, Hibion Chicha Duri, Miao Miani Tanja and Mudiri Pite, Houston, Chicago, Miami Net, Los Angeles Muriga, Midazu Natown Loco, Pimata Lo Sang Labo, Sidelu Piobare. Gulo Shibion Chicha Nitan Durego Way of Cinema Dringa. ဒီချင်းနေနဲ့ပတ်သက်ပြီးတော့မိမဖော်ပဲပြောကြခဲ့တဲ့အမေရိကန်တာဝန်ရှိသူ၃ယောက်ကိုကိုးကားပြီးပြောတာဖြစ်တယ်လို့ဝါရှင်တန်ပို့စ်ကပြောပါတယ်။ဒါပြင်အတ္လန်တာဘော်တီမိုးဒန်ဗာနယူးအော်လင်းစ်နယူးယောက်နဲ့ဆန်ဖရန်စစ်ကိုမြို့တွေကိုလည်းပြစ်မှတ်ထားလှုပ်ဆောင်လာနိုင်တယ်လို့ The Miami Herald ရင်းကိုပို့ဆောင်သွားမှာဖြစ်တယ်လို့တမထွန်ကတင်လာနေကတွစ်တာမှာရေးပါတယ်အဲ့လိုပြောကြလိုက်တဲ့အတွက်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေတော်များများလည်းအားတင်းနေကြပါတယ်ဆိုတာတာဝန်ရှိသူတွေကတော့တရားမဝင်နေထိုင်တဲ့သူတွေကိုနေရာရင်းကိုပြန်ပို့ဖို့အစီအစဉ်ကလာနေချီစဉ်းစားလာနေတာဖြစ်ကြောင်းဒါပေမဲ့ရှေ့ပြောင်းချေချနေထိုင်သူတွေရဲ့မိသားစုဝင်တွေကိုဝင်ရောက်စီးနှင်းမှုကိစ္စကတော့ချက်ချင်းလှုပ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.69 kHz 1.683 9.69 kHz 1.5569 နဲ့9.25 kHz 1.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနေညနေခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ချခိုင်ပြည်နယ်ကရိုင်ဂျာဒုက္ခသည်အရေးအပါအဝင်အာဆီယံဒေသရင်းကိစ္စရပ်အတော်များများကိုဆွေးနွေးကြမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့34ကြိမ်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံဘက်ကမြို့မှာဒီကနေ့စတင်ကျင်းပပါရယ်။နရက်တာကျင်းပမဲ့အာဆီယံညီလာခံမှာတော့တရုတ်နိုင်ငံရဲ့လောက်ရကြောင်းဖိလစ်ပိုင်နိုင်ငံကဆက်လက်တည်နေမြောက်ပြီးဖိလစ်ပိုင်ငါးဖန်သမား22ဦးအနည်းငယ်ရောက်ခဲ့တဲ့အခြေအနေကြောင့်တောင်တရုတ်ပြည်လဲထက်ကနေမြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကိစ္စတဖန်ပြန်ပြီးတော့အယုံစိုက်စရာဖြစ်လာမယ်လို့ခန့်မှန်းရပါရယ်။ဒါအပြင်2019ခုနှစ်ဩဂုတ်လကချခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်5000ကျော်ကိုပြန်ပြီးတော့လက်ခံမဲ့ကိစ္စကိုလည်းအဓိကအာရုံစိုက်ကြတဲ့အကြောင်းထဲမှာပါဝင်ပါတယ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လောရတွေဆိုပြီးကုလသမဂ္ဂကပြောဆိုထားတဲ့ချခိုင်ပြည်နယ်ရင်းကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံဘက်ကဘာမှလုပ်ကိုင်နိုင်ခြင်းမရှိဘူးလို့လည်းဝေဖန်တာတွေရှိနေတာပါ Rangers ဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ချခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်ပြောဆိုချက်တွေပေါ်အမြဲလိုညှဉ်းဆန်းတုံ့ပြန်ထားပါတယ်အာဆီယံဖွဲ့ဝင်10နိုင်ငံတွေဖြစ်ကြတဲ့ Brunei, Cambodia, Indonesia, Laos, Malaysia, မြန်မာ၊ Philippines နဲ့အင်းစင်ကာပူအပါအဝင်ထိုင်းနဲ့ဗီယက်နမ်နိုင်ငံကကောင်းဆောင်တွေလည်းညီလာခံကိုတက်ရောက်လာကြပါတယ်မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်တက်ရောက်နေပါတယ
်ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံဆန္ဒပြတဲ့သူတွေကရဲဌာနချုပ်ကိုဝိုင်းလိုက်တဲ့ပုံမှာဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်ဒါမဲ့လည်းဟောင်ကောင်ရဲတပ်ဖွဲ့ကအခုဒီချိန်မှာတော့ဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့ပတ်လုံးကလို့တော့အကြမ်းဖက်နေနေပြီးလူစုခွဲတာတွေမလုပ်ခဲ့ပါဘူးဆန္ဒပြတဲ့သူတွေဟာရဲဌာနချုပ်ကိုတောက်ချာနေညမှာဝိုင်းရံပိတ်ဆို့ခဲ့ပြီးတော့ရဲစခန်းကိုလည်းကြက်ဥတွေနဲ့ပစ်ပေါက်နိုင်ငံဒီမှာဆေးတွေချဲ့ပြီးတော့စနေနေ့မနေ့ပိုင်းမှာတော့ကြီးကျန်းစွာနဲ့လူစုခွဲခဲ့ကြပါတယ်ရဲတပ်ဖွဲ့အနေနဲ့သူတို့ဌာနချုပ်အပြင်ဘက်မှာလာရောက်စုဝေးခဲ့ကြတဲ့ဆန္ဒပြတဲ့သူတွေကိုအဆုံးစွန်ထိတီးခံခဲ့ကြောင်းဒါမဲ့လည်းဆန္ဒပြတဲ့သူတွေအနေနဲ့သူတို့ရဲ့အမြင်တွေဖော်ပြတဲ့နီလန်းကတရားမဝင်သလိုချိုးချောင်းစီကြော်မှုလည်းမရှိဘူးဆိုပြီးတော့ရဲတပ်ဖွဲ့ကအခြေညာချက်ထဲမှာပြောထားပါတယ်ပြည်ရဲ့သတင်းပတ်တုံးကတော့ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုရဲရီဘုံတွေရာဘာချီစံတွေအုံပြုပြီးအားသုံးနေနေကြတာကြောင့်ဝေဖန်ခံခဲ့ရတာဖြစ်ပါတယ်။အဲ့လိုကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီပြီးတော့ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုညနေ6:00နာရီတိုင်းလိုက်ပိုင်းဒေသဆိုင်ရာဝန်ကြီးအန်ဒရူးမော်ဆန်ဟာအီရန်နိုင်ငံကိုမနေ့ဖြန်နေတဲ့တရားရရခဲ့ပါတယ်။တနပြရတဲ့သူတွေကတော့အငင်းပွားစရာဖြစ်နေတဲ့တရုတ်ပြည်မှကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝယုံသိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကယ်ရီလမ်းကိုနှုတ်ထွက်ပေးဖို့လဲတောင်းဆိုထားပါတယ်ခင်ဗျာ။
ဖန်ဇာလီဒါကရှင်းမနေမှာတွင်းခဲ့ပြီးတော့ဒါကိုအီကွေဒေါ်ဘက်ကအန်နာဗလန်စီယာကနှစ်ဆက်ချောင်းနဲ့မှာပန်နယ်လီကနေပြန်ချေပါတယ်။ဒါမဲ့ဒုတိယပိုင်း52မိနစ်မှာတော့မန်ချက်စတာယူနိုက်တက်ကဂျမားပီးခဲ့တဲ့တရားစီလုံးခြေစမ်းမပြနိုင်ပဲဖြစ်နေတဲ့တိုက်စစ်မှုအလက်စီဆန်ချက်စ်ကဒုတိယကိုသွင်းပေးခဲ့လို့နောက်ဆုံးမှာချီလီကနှစ်ဂိုးတကူးနဲ့နိုင်သွားခဲ့ပါတယ်။ဒီအုပ်စုမ
စနေနေ့ကရင်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စီရင်တင်းမာနေစေရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်မှာအင်တာနက်ဒေတာသုံးဆွဲမှုယာယီဖြတ်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲမြမတမတော်နယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့မနက်အစောပိုင်းမှာလည်းမြမစစ်တပ်ကရေတပ်တင်မော်တစ်စင်းတိုက်ခိုက်ခံခဲ့ရကြောင်းတမတော်ဘက်ကပြောဆိုထားပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကတင်ပြပေးထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့မောင်တော်ခရိုင်တွေမှာ MPD နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုရန်ကြီးရပ်ဆိုင်မှုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသွဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါဘူဒီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်ကောင်းချွေကတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်သွယ်မှုတွေကိုဖျက်တောက်ရကြတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခုနှစ်မြို့နယ်ပေါ့နော်အကုန်လုံး internet line တွေပိတ်လိုက်ပြီ internet line တွေမရတော့ဘူးကျွန်တော်တို့အမောင်ရှက်ခင်လိုက်ရပြီဟူပါလေအဲအဓိကတော့သူတို့စိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခုနှစ်မြို့နယ်ပေါ့နော်ပူတီတောင်ပေါင်းတော့ရသေးတောင်ပုံကြောနေမြကြောက်တော့မြောက်ဦးပေါ့ဒီဆက်သွယ်ရေးဝန်ထမ်းလာကြနေတခါလေးဟိုတော့လောက်တာချင်းနေသူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲလိုလောက်တာလို့တော့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်ပြည်သူလူထုအများကြီးတုံးနေတာကဘာကြီးနဲ့အဆက်တွေဖြစ်လိုက်တယ်လို့ဖြစ်တယ်ဒီဆက်သွယ်ရေးကွန်ရက်ကြီးဟာကျွန်တော်ပြည်သူအခုလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အဆက်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်တို့ခံစားရတယ်
အင်တာနက်ဆက်သွယ်မှုတွေယာယီဖြတ်တောက်မှုညွန်ကြားတဲ့ဆိုတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းပုံလက်ခံပြည်သူခဲ့ခြင်းမရှိခဲ့ပါဘူး။အင်တာနက်လိုင်းဖြတ်တောက်မှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါရစေ။ရခိုင်ပြည်နယ်တွင်းမှဖြစ်ပွားနေတဲ့စိုက်ပွဲတွင်စစ်ရေးလှုပ်ရှားမှုတွေလူခုရေးချိုးဖောက်မှုသတင်းတွေအင်တာနက်လူမှုကွန်ရက်တွေကနေတစေပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရှားဖြစ်နေလဲယူဆနေကြပါရစေ။ဒေသတွင်းမှာကုညီပေးရေးလုပ်ငန်းတွေလုပ်ကနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကုဆော်ဆော်ထုံးကတော့လက်နက်ကန်တိုက်ပွဲတွေနဲ့ဆန္ဒမှုကုညီတွေလိုအပ်နေတဲ့အချိန်မှာအခုလိုဆက်သွယ်မှုတွေဖြတ်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ်
ဒီမိုဂီဇေတော်လည်းခဲ့မှာတော့ဒါလုံးဝမဖိုက်တဲ့တိကျတော့မဟုတ်ဘူးပေါ့နော်။ဒါကကြတော့ဒီမိုဂီသင်္ကေတနဲ့မကန့်ဘူး။အဲ့တော့ဒီတိုင်းနဲ့တော့တတင်းချင်းနဲ့လည်းပိုင်ခွင့်ပတ်တာတွေကိုလည်းပြင်ဆင်လိုက်ရင်ချိုးပေါ်လို့ဒီလိုပဲကျွန်တော်မြင်နေလေ။ဒီလိုနဲ့ဒါတဲရင်အဘောအဲဒီသွားကတော့နိုင်လို့ဒီလိုတော့ကျွန်တော်မြင်နေလေ။အခုလိုအင်တာနက်လိုင်းဖြတ်သောက်ထားမှုကြောင့်ဒီ ဆချင်းထဲမှာပဲရခိုင်ပြည်နယ်မှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စက်ရိုးကြချောင်းမှာရန်နာထားတဲ့တမတော်ရေသားတင်မောတစင်ပြေခတ်စိုက်ခိုင်ရတယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုမှုချုပ်စွန်မင်းထွန်းကပြောအေးကိုပြောပါတယ်ဒီကကျွန်တော်ဆက်ရိုးကြချောင်းအဝမှာကြောက်ခါခါတယ်ကျွန်တော်တမတော်ကြီးအဖွဲ့တမောတွင်မူဒီကျန်တဲ့တောင်းတ
ที่ใช้มือชี้แค่แล้วตัวก็สูบอะไรกระดาษมีวันนี้ใส่ยูจะช่างมาแค่นั้นท่าเรือยี่สิบแปดสิบสองปีสุดที่ที่ใช้มือชี้แค่แล้วตัวก็สูบอะไรที่เล่นมันเล่นไปหมดเนาะกระดาษมีวันนี้ใส่ยูจะช่างมาแค่นั้นท่าเรือยี่สิบแปดสิบสองปีสุดที่ที่ใช้มือชี้แค่แล้วตัวก็สูบอะไรที่เล่นมันเล่นไปหมดเนาะกระดาษมีวันนี้ใส่ยูจะช่างมาแค่นั้นท่าเรือยี่สิบแปดสิบสองปีสุดที่ที่ใช้มือชี้แค่แล้วตัวก็สูบอะไรที่เล่นมันเล่นไปหมดเนาะกระดาษมีวันนี้ ဒီကနေ့ကတော့ပြန်ပြလို့ဒီမှာရောတဲ့မှာတော့လည်းလည်းကြီးကြီးအရပါတို့ကြားတဲ့အင်္ဂလိပ်ရှိတယ်။ဒီတော့ရောလို့ခေါ်တယ်အဲ့ရော။အဲ့ရောမှာမလဲပိုင်းတော့ဒီအင်တက်စင်းအော်ဖစ်ဆေးကိုစတာတော့ကျွန်တော်တို့ကြားမိနေပြီကြာ။ဒီကပြင်းတဲ့အတွင်းကစစ်စင်ရေးတွေအတွင်းအရသာတည်ဆုံမှုတွေဖန်ဆီးမှုတွေပါဝင်လူခုရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကတော့ လုံခြုံရေးလိုအပ်ချက်အရသုတ်ပြန်ဆောင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ကောက်ွယ်ပြောဆိုသွားပါတယ်ခင်ဗျာ။
စာသီးတင်ကအောင်စံတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိဆိုရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရစန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရစန့်ကျင်ကြေညာချက်ထွက်လာတာလ Padabi, DOA, Zolan Senna, Seninia, Day Lilansi, the Masuni Alma, Pawin Suni, Mimelu, in it, VOA phone number, Dick Nitonian, Tonshin, Nangangali, go call you be, Satoyame telephone number, go Judian people, Tane Mare, Gorema Pawin and the way in Nile, email never PP, Adam Fine never PP, VOA email Lisa, Burmese@voanews.com go, Judian people, Tane Nalu, VOA Facebook, Simon Amale, Machadwe, Judin Yita, people, Tane Mare, Seninia, Day Lilansi, Juzu Varekna.
ဒီကနေ့ညတရက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အီရန်ပေါ်မှာတိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့ကခွင့်ပြုချက်ပေးခဲ့ပေမယ့်နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ယူသိမ်းလိုက်ပါတယ်အမေရိကန်တပ်ဖွဲ့ဝင်ယာနဲ့ချီပြီးအသက်စတေးရာမှာဖြစ်
အီရန်ကအမေရိကန်ဝေဒင်ဒရိုင်းကိုပစ်ချခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ကိုလက်တုံ့ပြန်တိုက်ခိုက်ဖို့အမိန့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့အဓိကပြတ်မှတ်နေရာသုံးခုကိုတိုက်ခိုက်ဖို့အမိန့်ပေးပြီးတဲ့နောက်စစ်ဘက်ကဒီအမိန့်တိုင်းဆောင်ရွက်နေစမှာပဲတိုက်ခိုက်မှုမဖြစ်ပွားခင်7မိနစ်အလိုမှာဒီတိုက်ခိုက်မှုကိုရပ်ဆိုင်ဖို့ပြောင်းလ
are sitting with 150 dead people.
တို့ပြချာကဝေထင်းထုံးရင်ဒါမှမဟုတ်လင်းမြန်ဘလူးပဲခေါ်ပါပါဒါမှလည်းကျွန်တော်ကတိုက်ပါလို့အမေပြေးပြေးချင်းနိုင်ဝဲလောက်ချင်းအတွင်းမှာလူ150လောက်တည်ပြီးဖြစ်ပါလိမ့်မယ်ဒါကိုကျွန်တော်လက်မခံနိုင်ပါဘူးဒီလိုအလဲလဲလုပ်ဖို့မတန်ဘူးလို့လည်းထင်ပါတယ်
သူ့အနေနဲ့အပိဓာအမိန်ပေးတာမျိုးမလုပ်ခဲ့သလိုအမေရိကန်လေယာဉ်တွေဟာအီရန်ကိုလက်တုံ့ပြန်တိုက်ခိုက်ဖို့ဝေဟင်ထဲမှာလည်းရှိမနေခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းတိတ်မကြခင်မှာဒီလိုအခြေအနေတွေဖြစ်လာနိုင်ကြောင်းသူကသတိပေးပါတယ်။အရင်သမ္မတဘရိုက်အိုဘားမားလက်ထက်ကကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်ကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်လက်ထက်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်အမေရိကန်ကဒီအီရန်ပေါ်ပိတ်ဆို့တံခတ်မှုတစ်တွေတိုးချခဲ့ပြီးအခြေအနေတွေကုလောက်ထိတင်းမာလာတာပါ။သမ္မတရဲ့ရှေ့နောက်မညီတဲ့အဲ့လိုပြောင်းလဲအမိန့်ပေးမှုတွေဟာတစ်ဖက်ကိုစွပ်ပြေးတာမျိုးဖြစ်မှာကိုလည်းအခဲအခဲတွေကထောက်ပြပါရယ်။ပါရှန်ပင်လယ်ကွေ့ဆိုင်ရာစီးရေးသူတွေတီဟောင်းမိုက်ကယ်အိုက်ဇန်စတက်ကအခုလိုသုံးသပ်ပါရယ်။
My concern is that the Iranians will be emboldened because the pattern in the past is when they come up against
Iran ဘက်ကအတင်းရဲလာမှာကိုစိုးရိမ်ပါတယ်။ရင်းနှောကဆိုရင်လည်းခက်တင်းတင်းလှုပ်လိုက်ရင်တစ်ဖက်ကခက်ရှောင်ရှောင်လှုပ်လိုက်တဲ့အခါကျတော့သူတို့ဖြစ်ချင်တာဖြစ်အောင်လှုပ်ဖို့တခြားနည်းလမ်းတွေရှာလာပါတယ်။အခုလည်းပဲဘလို့တုံ့ပြန်မှုမျိုးမှမတွေ့ရရင်သူတို့တွေကအတင်းရဲလာပြီးမထင်မှတ်တာတွေလှုပ်လာနိုင်ပါတယ်။ရလအနေနဲ့ကတော့အထီးကိုက်နေနေနဲ့ဖြေရှင်းရမယ့်အချိန်မှမဖြေရှင်းပဲထားရင်နောက်မှဒီထက်ပိုဆုံးရှုံးမှုတွေရှိလာနိုင်မယ့်အခြေအနေပါ။
အမေရိကန်ဝေဒင်ဒရုန်းယာဉ်ဟာဂျာလာရီနေကပြစ်ချခံရချိန်မှာနိုင်ငံတကာလေးပိုင်းနဲ့ထဲမှာပဲရှိနေတာလို့အမေရိကန်ဘက်ကပြောပါတယ်။ဒါပေမဲ့လည်းဒီဒရုန်းယာဉ်ဟာအီရန်ရဲ့လေကြောင်းပိုင်နဲ့ထဲမှာရှိနေကြောင်းအီရန်ဘက်ကပြောပါတယ်။ဟမ်မော့စ်ရေလက်ကြားအတွင်းရေနံနေသင်္ဘောနှစ်စီးကိုအီရန်ကတိုက်ခိုက်ခဲ့ကြောင်းလည်းအမေရိကန်ကဆွဆွဲထားတာပါ။ဒီလိုအခြေအနေမှာအီရန်ရဲ့လက်ရက်တွေကိုတုံ့ပြန်တရှိဖို့လိုကြောင်းအိုက်ဆန်စတက်ကပြောပါတယ်
။ The Iranians caused material damage to the tankers and to our reconnaissance aircraft.
ဒီဘက်ကရင်းနှံတင်သင်္ဘောတွေနောက်အခုလိုလေရင်ဒရုန်းယာဉ်တွေကိုပစ်ခတ်တာကြောင့်အခုလိုလောက်ရက်အတွက်ပြန်ပေးဆက်မယ်ဆိုတာမျိုးပြသဖို့လိုပါတယ
်။အမေရိကန်နဲ့အီရန်ကြားဆက်ဆံရေးအခြေအနေအခုလောက်ထိဆိုးရွားတဲ့အပေါ်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။တကယ်လို့သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်အရေးယူတာတွေလုပ်မယ်ဆိုရင်တော့ကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းဖို့လိုကြောင်းလည်းလွှတ်တော်အမတ်တွေကပြောဆိုထားပါတယ်ခင်ဗျာ။
ကောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥရုယာတီပြောင်းလဲရေးချမှတ်လိုက်တဲ့အမေရိကန်ဆိုရရဲ့စီမင်းသစ်အကြောင်းသတင်းတင်ဆက်ချင်ပါတယ်ကဘာကြီးပူနွေးမှုကိုဖန်တီးတဲ့ဖန်လုံအိမ်ဓာတ်ငွေရှော့ချဖို့အတွက်သမ္မတအိုဘားမားလက်ထက်ကချမှတ်ထားတဲ့စီမင်းကိုရုပ်သိမ်းပြီးတော့စီမင်းသစ်တစ်ခုကိုချမှတ်လိုက်တယ်လို့အမေရိကန်ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီကအခုတပတ်မှကြေညာလိုက်ပါတယ်ဒီစီမင်းသစ်ကပို့ပြီးတော့မှတန့်စင်တဲ့လေထုနဲ့ဈေးတက်တာတဲ့စွမ်းအင်ကိုပေးနိုင်မှာဖြစ်တယ်လို့သမ္မတထရန့်အစိုးရကပြောပါတယ်။ဒါပေမဲ့လည်းဝေဖန်သူတွေကတော့အမေရိကန်နိုင်ငံအနေနဲ့ဖန်လုံငွေဓာတ်ငွေရှော့ချမှုကိုတခြားပြည်နယ်တွေမှာလုပ်နေတယ်လို့မျိုးပို့ပြီးတော့မှလှုံ့ဆော်သွားဖို့လိုတယ်လို့လည်းပြောပါတယ်။ကေဗင်ဒော့ဖ်ရဲ့သတင်းလွှာကိုရနိုင်ပြောပြပေးပါရှင
်။ဝေဖန်နိုင်ငံကဒီဆန္ဒပြပွဲလိုမျိုးကန့်ကွက်ဆန္ဒပြမှုတွေကရာသီဥတောင်းလဲမှုဟာလူသားတို့အတွက်လက်တလောရင်ဆိုင်ရတဲ့ချင်းကြောင့်မှုဖြစ်တယ်လို့ရှုမြင်လာတဲ့သူတွေပိုများလာတယ်ဆိုတာကိုထင်ဟပ်ပြသနေပါတယ်။ဒါပေမဲ့အခုတစ်ပတ်ဝါရှင်တန်မှာတော့အမေရိကန်အစိုးရရဲ့ပတ်ဝန်းကျင်ထိန်းသိမ်းအေဂျင်စီအကြီးအကဲကသမ္မတဘာမားလက်ထက်ကချမှတ်ခဲ့တဲ့ဖန်လုံဓာတ်ငွေထုတ်လုပ်မှုကိုရှော့ချတဲ့ဥပဒေကိုရုပ်သိမ်းပြီးဥပဒေတစ်ခုကိုချမှတ်ကြောင်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒီဥပဒေကိုတော့ဇင်းနှုတ်သက်သာပြီးတန့်စင်တဲ့စွမ်းအင်ဆိုင်ရာဥပဒေ ACE လို့ခေါ်ပါတယ်။Andrew Wheeler ဟာ American ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီကအကြီးအကဲဖြစ်ပါတယ
်။ When ACE is fully implemented,We expect to see the U.S. power sector reduce CO2 emissions by as much as
35%. ဒီလိုပြေဝကောင်းတဲ့ဖော်နေတာနဲ့အမေရိကန်ရဲ့စွမ်းအင်ကန်တာအနေနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကို2005ခုနှစ်ကထုတ်လွှတ်မှုတဲ့35ရာခိုင်နှုန်းလျှော့ချနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။ဒါ့အပြင်ဒီဥပဒေကဆာဖာရင်အောက်ဆိုက်၊နိုက်ထရိုဂျင်အောက်ဆိုက်နဲ့ကာဗွန်အမှုန်အမွှားတွေကိုလျှော့ချနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ကမ္ဘာကြီးပူနွေးမှုဟာပုံမှန်ထက် 2 degree celsius ထက်ကျော်လာခဲ့မဲ့ဆိုရင်ရာသီဥပြောင်းလဲမှုရဲ့ကြီးမားတဲ့အကျိုးဆက်ကြီးကိုရင်ဆိုင်ရနိုင်မယ်ရှိပြီးတော့ဒါကိုရှောင်လွှဲနိုင်ဖို့အတွက်တော့ American ပြည်ထောင်စုအနေနဲ့ဒီဖန်လုံရင်တန်းခွေထုတ်လွှတ်မှုအဆင့်ကို84ရာခိုင်နှုန်းထိရှော့ချဖို့လိုအပ်တယ်လို့ BBC ဆိုင်ရာစွမ်းအင် agency ကပြောကြားလိုက်ပါတယ်။ George Sawyer's Lake ဟာရာသီဥနဲ့စွမ်းအင်ဆိုင်ရာဖြည့်ရှင်မှုအဖွဲ့ကကြောညင်ပညာရှင်ဖြစ်ပါတယ
်။ We're seeing more frequent and more severe storms, floods,we're seeing more in wildfire
မူနိုင်တွေရေကြီးတာတွေတောမီလောင်တာတွေပိုပြင်းထန်လာနေပြီးမကြာခဏဖြစ်လာနေတာကိုကျွန်တော်တို့တွေ့လာနေရပါတယ်တောမီလောင်တဲ့ຢာဒီကလည်းအရင်တော့ကသိမကြပါဘဲအခုနောက်ပိုင်းတော့ပိုပြီးရှည်လာပါတယ
်မိုင်းကဆိုးရရဲ့စီမံခန့်ခွဲရေးနဲ့အသုံးပြုရုံရဲ့ဆင်းရတော့ပြင်းထန်တဲ့ຢာသူမှုအခြေအနေတွေကြောင့်လွန်ခဲ့တဲ့10နှစ်အတွင်းမှာအမေရိကန်ဒေါ်လာ350ဘီလီယံကျော်ဆုံးရှုံးခဲ့တယ်လို့အမေရိကန်အစိုးရအနေနဲ့အခုရင်ဆိုင်နေရတဲ့ဒီပြဿနာတွေကိုဖြေရှင်းဖို့ပြင်ဆင်ထားခြင်းမရှိတာကြောင့်ဒါကပိုပြီးတော့ဆိုးလာဖို့ပဲရှိတယ်လို့ George Sawyer ကပြောပါတယ်။ဒ ဒါပေမဲ့ညူအောင်နဲ့ကယ်လီဖိုးနီးယားလိုပြည်နယ်တွေကတော့ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်နိုင်မှုအတွက်သူတို့ဘာသာသူတို့ပို့ပြီးတော့တင်းကြပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းလာနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကလာမယ့်2020ခုနှစ်ကြာရင်ကယ်လီဖိုးနီးယားပြည်နယ်မှာကာဗွန်ထုတ်လုပ်မှုကိုလုံးဝထိန်းချုပ်နိုင်မယ့်အု
around 70% of its greenhouse gas emissions come from buildings.
New York မြို့မှာတော့ဖမ်းလုံးအိမ်ဓာတ်ငွေ80ရာခိုင်နှုန်းလောက်ကအဆောက်အုံတွေစီကလာတာပါဒါကတခြားမြို့တွေထက်အတော်လေးကိုပိုများတယ်လို့အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့လည်းပိုများပါတယ်တခြားမြို့တွေကတော့အဆောက်အုံတွေနဲ့ပို့ဆောင်ရေးလုပ်ငန်းတွေကထွက်တဲ့ကာဗွန်ဓာတ်ငွေတွေဟာအချို့ညီကြပါတယ
်တမရထရမ်အစိုးရကတော့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီးတော့ရာသီဥတုပြောင်းလဲမှုဟာလှုပ်ကြံဖန်တီးပြီးပြောဆိုနေကြတာသာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူအများစုကတော့ဒီရာသီဥတုပြောင်းလဲမှုဟာသိပ္ပံနည်းကြရှာဖွေစူးစမ်းထားတဲ့အချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ
် Climate change is not really an issue that we should be debating. It's measurable. We know that the climate is changing.
ဒါဒီဥတုပြောင်းလဲမှုပြဿနာကကျွန်တော်တို့အခြေအနေအငင်းပွားနေရမယ့်ပြဿနာမဟုတ်ပါဘူး။ဒါကတိုင်းတာလို့ရပြီ။ဒါဒီဥတုပြောင်းနေတယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ
်။ American သမ္မတအိမ်ဒီတော်ကဒါကိုသဘောမတူပေမဲ့လည်းပြည်내အများပြားနဲ့စီးပွားရေးလုပ်ငန်းတွေအတော်များများကတော့ဒါဒီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့သူတို့ဘာသာသူတို့လှုပ်ဆောင်လာနေကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bambies app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA American တန်ရဲ့ညပိုင်းစီစဉ်တွေကိုတော့နောက်နှစ်နာရီကြာည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါလိမ့်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးပါမယ်ရှင
်အမေရိကန်နိုင်ငံရဲ့ထောက်လှမ်းရေးဒရုန်းယာဉ်ကိုဟောမတ်စ်ပင်လယ်ကွေ့မှာပစ်ချခဲ့တဲ့အတွက်အီရန်နိုင်ငံထဲကပြင်မတချို့ကိုပြန်ပြီးတော့တိုက်ခိုက်ဖို့အမေရိကန်သမ္မတထရမ့်ကအမိန့်ပေးခဲ့ပေမဲ့အရသားတွေကိုထိခိုက်မှာဆိုတဲ့အတွက်အမိန့်ကိုချက်ချင်းပြန်ရုပ်သိမ်းခဲ့တယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်မှာမနေ့တောက်ကြားနေ့ကရေးပါတယ်။အီရန်ရဲ့ရေဒါတွေနဲ့ဒုံးပစ်စင်တွေလို့ပြင်မတွေကိုတိုက်ခတ်ဖို့အမိန့်ပေးပြီးမှပြန်ရုပ်လိုက်တာပါ။လက်နက်အပြည့်နဲ့တိုက်ခတ်ဖို့အစဉ်သင်ပြင်နေချိန်မှာပဲလူ150လောက်သေနေတယ်ဆိုပြီးဗိုလ်ချုပ်တယောက်ကပြောတဲ့အတွက်10မိနစ်လောက်အလိုမှာပဲအမိန့်ကိုပြန်ရုပ်သိမ်းခဲ့တာဖြစ်တယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။ပြည်ထောင်နိုင်ငံရဲ့အရှိအလေပိုင်းဆိုင်ဒေသဆိုင်ရာဝန်ကြီးအန်ဒရူးမယ်ရီဆန်ဟာအီရန်နိုင်ငံကိုမနေ့ဖြန်တနင်္ဂနွေနေ့မှာတွေ့ရမှာပါ။အီရန်ကအမေရိကန်ရဲ့အဝေးထိန်ဒရုန်းယာဉ်ကိုပစ်ချပြီးတဲ့နောက်နိုင်ငံသားဆက်ဆံရေးပိုးပြီးတော့တင်မာလာချိန်မှာပဲပုတ်ပွင့်လင်းလင်းနဲ့ပြူတဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့တွေ့ရမှာဖြစ်တယ်လို့ပြည်ထောင်နိုင်ငံကပြောပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဖာရှီလက်ရဲ့အကြံပေးချက်တွေကိုအလေးအနက်ထားပါတယ်လို့ပြောပါတယ်။နိုင်ငံတိုင်းမှာမတူကွဲပြားတဲ့စံသတ်မှတ်ချက်တွေရှိနေမှာဖြစ်တယ်လို့မစ်ဖာရှီလက်ရဲ့အကြံပြုချက်တွေနဲ့ကမ်းလှမ်းချက်တွေကိုသမ္မတတူအနေနဲ့အလေးအနက်ထားလက်ခံမှာပါလို့တောက်ကြနေကမဟာမင်းကြီးရဲ့တွေးဆအပြီးမှာပဲသမ္မတမာဒူရိုကပြောဆိုခဲ့တာပါ။ဗင်နီဇွဲလားနိုင်ငံတွင်းကလူ့ခွင့်ရေးအခြေအနေကိုစောင့်ကြည့်အကဲခတ်မဲ့ကိုယ်စားလှယ်အဖွဲ့အစည်းကိုမဟာမင်းကြီးကဆီလုံးလိုက်မယ်လို့လည်းဗင်နီဇွဲလားအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကအစိုးပိုင်းမှာပြောဆိုထားပါတယ်။အမေရိကလူ့အမှုကြီးကြပ်ရေးတာဝန်ရှိသူတွေအနေနဲ့နေရာကိုပြန်ပို့ဖို့အမိန့်ချခံထားရတဲ့ရွှေပြောင်းချေချာနေထိုင်သူတွေကိုဝင်ရောက်ဆင်းသင့်ပြီးတော့သူတို့ရဲ့နေရာကိုပြန်ပို့ဖို့အမေရိကန်သမ္မတထရမ့်ကအမိန့်ပေးလိုက်ပြီးမနေ့ဖြန်တနင်္ဂနွေနေ့မှာစတင်လှုပ်ဆောင်မယ်လို့ခန့်မှန်းရကြောင်းအမေရိကန်သတင်းမီဒီယာတွေကဖော်ပြပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုနားလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့ Knolius Tinner ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိအစီအစဉ်မှာလည်းပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.